Genau, Natal nakunye ebila ngasasiye tenengenuini yangumiu adamilan namne bimando ma noruye di iglesia rokiari hojiaro muge ta maha verenegongoji eri maha verenegongoji ne patelu noru ti de di gaite ကျောင်းညာလေးကိုမနေ့ကလည်းပဲကျွန်တော်တို့လေ့လာခဲ့ပါတယ်ဒီကနေ့လည်းပဲဆက်လက်ပြီးတော့လေ့လာမှာပါအဲ့တော့လေ့လာရမယ့်အကြောင်းညာကဆရာတော်ကြီးပူဇော်တဲ့ပူဇော်နည်းနော်အဲ့ဒီမှာသတုသစ္စာပရိပတိဝိရဆိုတဲ့သစ္စာ၄ပါးကိုထိုးထွင်း၍သိမြင်ခြင်းနော်အပိုင်းချထားပြီးတော့ဘုရားရှင်အားပူဇော်ပါလိမ့်တရားတော်အားပူဇော်ပါလိမ့်တန်ဃာတော်အားပူဇော်ပါလိမ့်ဒီလိုကျွန်တော်တို့အာယုံပြုပြီးတော့ဘုရားရှင်ကိုဘုရားရှင်ဤကုန်းတော်များနှလုံးသွင်းပြီးတော့ပူဇော်တာပါအဲ့တော့ပထမအဟုဆုံးဆရာတော်ကြီးကသတုသစ္စာပတိဝိဒပရိယန္တံနော်အဲ့ဒီမှာသစ္စာ၄ပါးကိုထိုးတွင်သိမြင်သည့်တိုင်အောင်နော်ကြိုးစားအားထုတ်ပြီးတော့ဘုရားရှင်အားယုတိမြတ်နုပူဇော်ပါ၏ဖျာနော်တရားတော်ကိုယုတိမြတ်နုရှိခိုးပူဇော်ပါ၏ဖျာသံဃာတော်မြတ်ကိုယုတိမြတ်နုရှိခိုးပူဇော်ပါ၏ဖျာအဲ့ဒီသစ္စာ၄ပါးတရားမြတ်မှာတဲ့မြတ်သိထားတဲ့အတိုင်းကျွန်တော်တို့ဒုက္ခသစ္စာ၊သမုဒယသစ္စာ၊နိရောဓသစ္စာနော်။မဂ္ဂသစ္စာဒီသစ္စာ၄ပါးကိုဆက်လက်ပြီးတော့ရှင်းပြပြီးတော့ပူဇော်တာ။အဲ့တော့အဲ့ဒီမှာပထမဥဆုံးဖြစ်တဲ့ဒုက္ခသစ္စာနော်။ဒုက္ခသစ္စာပတိဝိရပရိယန္တံဗုဒ္ဓံတရဏံကိသာမိနော်။ဒုက္ခသစ္စာကိုထိုးတွင်သိမြင်သောအပိုင်းအခြားသောတွင်သိမြင်ခြင်းကိုအပိုင်းအခြားထား၍ဘုရားရှင်အားယုတိမြတ်နုရှိခိုးပူဇော်ပါလိမ့်ဖြစ်အားအဲ့ဒီတော့ကျွန်တော်တို့ကအခုဒီဒီချာချာသဘောပေါက်နားလည်အောင်နှလုံးသွင်းရဆင်ရမယ်အချက်မှားတဲ့ဒုက္ခသစ္စာဒုက္ခဆိုတာဆင်းရဲခြင်းနော်သစ္စာဆိုတာမှန်သောသဘောဆင်းရဲခြင်းအမှန်ဆိုတာ၄ရှိတယ်တဘာဝတရားတွေမှာဆင်းရဲခြင်းအမျိုးမျိုးရှိတာအဲ့ဒီဆင်းရဲခြင်းအမျိုးမျိုးရှိတာကိုသဘောပေါက်နားလည်ဖို့အဲ့ဒီထဲမှာဆင်းရဲခြင်းအမျိုးမျိုးတွေကအခု၄ပါးနော်၄ပါးထဲမှာတဲ့ဒီဒုက္ခဆိုတဲ့ဆင်းရဲခြင်းကိုကျွန်တော်တို့သိအောင်နားလည်အောင်ခွဲခြားစိတ်ဖြာ၍ဒေသနာတော်ကရှင်းပြတာရှိပါတယ်အဲ့ဒီရှင်းပြတဲ့အချက်များကိုကျွန်တော်တို့သိအောင်နားလည်အောင်နှလုံးသွင်းဖို့စဉ်းကျင်ဖို့ဉာဏ်ပညာသုံးဖို့အဲ့တော့ဒီကိစ္စမှာတဲ့ကျွန်တော်တို့သိရမယ့်အချက်ကဒီဒုက္ခဆိုသောဆင်းရဲခြင်းကိုသိလွယ်နားလည်လွယ်တဲ့အချက်ကတော့ဖြစ်ရင်ကျွန်တော်တို့ရဲ့ကိုယ်ခန္ဓာနော်ကာယဆိုတဲ့ဒီကိုယ်ခန္ဓာကြီးနော်ဒီယူပက်ခန္ဓာကြီးမှာဖြစ်ပေါ်နေသောဒုက္ခဝေဒနာအမျိုးမျိုးအဲ့ဒါတွေကတော့ကျွန်တော်တို့သိထားပြီးသားကောင်းကြိုက်တာလို့သွားနာတာလို့ဖိုင်နာတာလို့ဒုနာတာလို့စသည်ဖြင့်ဒီယူပက်ခန္ဓာတွင်ဖြစ်ပေါ်နေသောဒုက္ခအမျိုးမျိုးเนาะအဲ့ဒါကိုတော့ဖြစ်ရင်ကာယိကဒုက္ခဝေဒနာဒီလိုခေါ်ပါလေเนาะအဲ့တော့ဒီကာယိကဒုက္ခဝေဒနာเนาะအဲ့ဒီကာယကဒုက္ခဝေဒနာဆိုတာဟာခန္ဓာကိုယ်မှာဖြစ်သည့်ဝေဒနာများเนาะဝေဒနာဆိုတာကတော့ဖြစ်ရင်ခံစားမှုနဲ့သိရသောသဘာဝတရားများเนาะအဲ့တော့ယူပက္ခန္ဓာမှာဖြစ်နေတဲ့ဒုက္ခတွေဟာခံစားမှုနဲ့ဖြစ်ပေါ်လာသည့်အတွေ့အကြုံသိသိချာချာသိဖို့နားလည်ဖို့လွယ်ကူတယ်ထင်ရှားတယ်နော်အဲ့တော့အဲ့ဒီကာယိကဒုက္ခလို့ခေါ်တဲ့ယူပက္ခဏမှာဖြစ်ပေါ်နေသောယောဂဝေဒနာတွေအမျိုးမျိုးကိုသိလွယ်မြင်လွယ်တယ်နားလည်တယ်နော် နောက်တစ်မျိုးကတော့ပါတယ်တော့မိမိတို့ဤနာမခန္ဓာလို့ခေါ်တဲ့စိတ်မှာဖြစ်ပေါ်နေတဲ့ဒုက္ခဝေဒနာတွေအဲ့ဒီလိုဆင်းရဲခြင်းပါဆင်းရဲခြင်းတော့စိတ်ဤဆင်းရဲခြင်းများเนาะစိတ်ဆင်းရဲပုံအမျိုးမျိုးရှိတယ်เนาะအဲ့တော့အဲ့ဒီမှာဒုက္ခပရိဒေဝဒုက္ခဒေါမနတလို့ခေါ်တဲ့စိတ်တွေဒုက္ခရောက်နေတာဆင်းရဲနေတာပူပန်နေတာကြောက်ရနေတာကြောက်နေရတာစိုးရိမ်နေရတာတွေဟာစိတ်မှာဖြစ်သောဆင်းရဲခြင်းအမျိုးမျိုးစိတ်မှာဖြစ်သောဆင်းရဲခြင်းအမျိုးမျိုးဒီလည်းပဲခံစားမှုနှင့်သိရတဲ့အတွက်ဝိရိယဒုက္ခเนาะစိတ်မှာဖြစ်တဲ့ခံစားမှုเนาะအဲ့တော့ခံစားမှုနှင့်သိရသောဒုက္ခတို့သည်စိတ်မှာပဲဖြစ်ဖြစ်တဲ့ကိုယ်ခန္ဓာမှာပဲဖြစ်ဖြစ်သိလွယ်နားလွယ်နိုင်တယ်เนาะအဲ့ဒီသဘောလေးတွေကိုကျွန်တော်တို့နှလုံးသွင်းတာဆင်ញင်တတ်တော့အော်ဒီယူပက်ခန္ဓာနှင့်နာမည်ခန္ဓာနှစ်ပါးတို့တွင်ဖြစ်ပေါ်နေသောဒုက္ခဆိုပြီးဆင်းရဲခြင်းသဘာဝတရားတို့သည်နော်ထင်ရှားရှိတာအမှန်ပဲသို့တော်ဒီတဲ့သိမ့်မွေသောသဘာဝတရားများနော်ဘာနဲ့ပတ်သက်တဲ့သဘာဝတရားများလဲဆင်းရဲခြင်းနှင့်ပတ်သက်သည့်သဘာဝတရားများလည်းပဲရှိသေးတယ်နော်အဲ့ဒီဆင်းရဲတဲ့သဘောတွေကတော့ဖြစ်ရင်နဲ့กายิกทุกข์လို့ခေါ်တဲ့ကိုယ်မှာဖြစ်သောဆင်းရဲခြင်းစေတသိက်ကဒုက္ခခေါ်တဲ့စိတ်မှာဖြစ်သောဆင်းရဲခြင်းတို့နှင့်မတူဘူးခံစားမှုနှင့်ထင်ရှားမပြသောကြောင့်မသိလွယ်မမြင်လွယ်ဘူးเนาะခံစားမှုနှင့်ပြတဲ့တရားများကသာလျှင်သိလွယ်မြင်လွယ်တယ်เนาะအဲ့ဒီသိဖို့မြင်ဖို့ခေရင်တဲ့ဒုက္ခတရားတွေကိုသိအောင်မြင်အောင်ကြိုးစားတဲ့အခါအဓိကလိုအပ်ချက်ကဘာလို့ဆိုလို့ရှိရင်ပညာပါเนาะအဲ့ဒီပညာဉာဏ်နဲ့ဆင်ခြင်မှစဉ်းစားမှဒီဒုက္ခတွေကိုမြင်ပါတယ်เนาะအဲ့ဒီဒုက္ခတွေအဲ့ဒီဒုက္ခတွေကဘယ်လိုဒုက္ခတွေတုံးဆိုတာကိုသိသိချာချာနှလုံးသွင်းပြီးဆင်ခြင်ရတော့တဲ့ဘုရားရှင်ဟောကြားတော်မူသောတရားတော်မှာပါပါတယ်เนาะဘယ်လိုပါလို့သဗ္ဗေသင်္ခါရာဒုက္ခယတပညာယပတ္တိเนาะအဲ့ဒီစကားလုံးလေးပေါ့သဗ္ဗေအလုံးစုံသောသင်္ခါရာသင်္ခါရတရားတို့သည်ဒုက္ခဆင်းရဲတယ်အဲ့ဒီဆင်းရဲကိုပညာနဲ့မြင်ရတယ်နော်ယတပညာယပတ္တိနော်ပညာနဲ့မှမြင်ရပါတယ်ပညာနဲ့မြင်အောင်ဆင်မြင်ရတယ်နော်ခံစားမှုမပါသောလည်းပဲအဟုတ်တကယ်ရှိနေသည့်ဒုက္ခကိုဉာဏ်ပညာနှင့်ဆင်မြင်၍ကြည်လျင်မြင်နိုင်တယ်သိနိုင်တယ်အဲ့ဒီသိနိုင်တဲ့ဒုက္ခနော်အဲ့ဒီဒုက္ခဘာသိကြပါလဲအလုံးစုံသောသင်္ခါရတရားတို့ဤဒုက္ခပါနော်သဗ္ဗေသင်္ခါရဒုက္ခသင်္ခါရတရားအလုံးဟာဒုက္ခတရားဒီအဲ့တော့အဲ့ဒီသင်္ခါရဆိုတဲ့စကားလုံးဤအတိတ်ပဲကိုကျွန်တော်တို့နားလည်အောင်သဘောပေါက်အောင်ဆင်ញင်ရစဉ်းစားရမှာပါနော်အဲ့တော့ဒီယူပက္ခန္ဓာကြီးစပြီးတည်ထောင်လို့ပရိသေတည်တဲ့အချိန်ကစပြီးတော့ဒီခန္ဓာကိုယ်ဟာကြီးပွားရကြီးပွားကြောင်းအသက်ရှင်ရရှင်ကြောင်းအတွက်ကြိုးစားရရနော်ကျွန်တော်တို့ရဲ့ဘဝပရိသေတည်ပြီးတဲ့နောက်အမိဝန်တိုက်ကကျွတ်တာနဲ့တပြိုင်နက်ဒီဘဝဒီခန္ဓာရှင်ရေးကိုဆောင်ရွက်ပါတယ်နော်အဲ့ဒီလိုဒီဘဝဒီခန္ဓာရှင်ရေးအတွက်ဆောင်ရွက်ရတဲ့နေရာမှာကျွန်တော်တို့ရဲ့ခန္ဓာကိုယ်အတွင်းဒီကလေးလေးမူကင်းစားကလေးလေးရဲ့ခန္ဓာကိုယ်အတွင်းမှာရှိတဲ့အဆုပ်နော်ရင်သွေးမှာရှိတဲ့အဆုပ်နှစ်ခုအဲ့ဒီအဆုပ်နှစ်ခုဟာလှုပ်ရှားပြီးတော့လေးလေးဝင်အောင်လေးလေးထွက်အောင်လှုပ်ဆောင်ရတယ်နော်လှုပ်နေရတယ်အဲ့ဒါဟာမွေးတဲ့အချိန်ကစပြီးတော့မညမနာဝင်လေထွက်လေလေးဝင်အောင်ထွက်အောင်ရင်ထဲမှာရှိတဲ့အဆုပ်ကဆောင်ရွက်ရပါတယ်เนาะ အဲ့ဒီလူဆောင်ရွက်နေတဲ့သဘောဟာအမှန်တရားเนาะအဲ့ဒီအမှန်တရားကဒီလူဝင်လေထွက်လေလေဝင်နေထွက်နေမှသာလျင်ဒီယူဘက်ခန္ဓာခေါ်တဲ့ကိုယ်ကာယကြီးတစ်ခုလုံးရှင်းတာเนาะရှင်းရရှင်ကြောင်းအတွက်အဓိကလုပ်ငန်းတွေအမျိုးမျိုးခန္ဓာကိုယ်ကြီးကလုပ်ရပါတယ်အဲ့ဒီလိုလုပ်ရတဲ့လုပ်ငန်းတွေတဲ့မှာထွက်လေဝင်လေလေးစဉ်ဆက်မပြတ်မယမနာဝင်အောင်ထွက်အောင်လုပ်နေရတဲ့အလုပ်လည်းပဲအဟုတ်ရှိပါတယ်เนาะအဲ့တော့အဲ့ဒီအလုပ်ကိုတည်တည်ကြာကြာညံနှင့်စဉ်ရင်ကြည့်မှဒီအလုပ်ရဲ့သဘောတဘာဝကိုသိလာနားလည်လာမယ်เนาะအဲ့တော့အဲ့ဒီအလုပ်ကဒီရှင်ရေးကိစ္စအဓိကရှင်ဖို့ကိစ္စဆိုတဲ့တဘာဝအလုပ်အဲ့ဒီတဘာဝအလုပ်ကိုဒီယူဘက်ခန္ဓာဤအစိတ်ပိုင်းဖြစ်သောကုဋ္ဌာတအဲ့ဒီကုဋ္ဌာတကလေသွင်းလေထုတ်ကိုလုတ်ပေးနေတဲ့ကုဋ္ဌာတအဖွဲ့အစည်းအဲ့ဒါဟာအဆုတ်ကဥဆောင်ပြီးတော့လုတ်နေတာအဲ့ဒီလုတ်နေတဲ့အလုပ်ကြီးတဲ့ရက်လို့လည်းမရပါဘူးနားလို့လည်းမရပါဘူးအစင်အမြင်မရမနာလုတ်ရပါလေနော်မွေးသည့်ချိန်ကစ၍လုတ်ဆောင်လာရတာဟာတဲ့ခဏအထိအခုပြောနေတဲ့အချိန်အထိဝင်လေထွက်လေကဝင်ရင်းထွက်ခြင်းနှင့်ခန္ဓာကိုယ်ရှင်ရေးကိုအထောက်အပံ့ပြုနေရတာပါเนาะအဲ့ဒီသဘောကိုဉာဏ်နဲ့သိမြင်ရပါတယ်เนาะအဲ့တော့အဲ့ဒီလိုရှင်ရေးလုပ်နေရတဲ့သဘောလေးကိုပါဠိဘာသာနဲ့ခေါ်လို့ရှိရင်သင်္ခါရလို့ခေါ်ပါတယ်เนาะအဲ့ဒီသင်္ခါရခေါ်တဲ့ရှင်ရေးအတွက်လုပ်နေရတဲ့လုပ်ငန်းသည်ဒေသောအခါမှရက်ကျဲလို့မရှိဘူးနားတယ်လို့မရှိဘူးအမြဲတမ်းလုပ်နေရတာเนาะအဲ့တော့ဒီယူဘက်ခန္ဓာဟာเนาะနိုးနေတဲ့အချိန်မှလည်းပဲမိမိတို့လုံးဖြာရှိတဲ့ကိစ္စအဝဝဘူးเนาะကာယကမှုဝစီကမှုခေါ်တဲ့စကားတွေပြောတာပဲဖြစ်ဖြစ်ကိုယ်နဲ့လုတ်တဲ့လုတ်တာတွေပဲဖြစ်ဖြစ်ကာယကမှုဝစီကမှုများမလုတ်လို့မနောကံလုတ်နေတဲ့အခါမှာပဲဖြစ်ဖြစ်ဒီယူဘက်ခန္ဓာကတော့ဖြစ်ရင်တဲ့ဝင်လေထွက်လေလေးကိုစဉ်သက်မပြမယမနာဝင်မှုထွက်မှုကိစ္စဆောင်ရွက်ပေးနေလို့ယူဘက်ခန္ဓာကရှင်းနေယူဘက်ခန္ဓာရှင်းလို့လည်းပဲပြောနိုင်ဆိုနိုင်ပေါ်နိုင်လာနိုင်တာပါเนาะထို့အတူဒီယူဘက်ခန္ဓာနာနေပြီးတော့အိပ်ပြီးဆိုမှဖြစ်ရင်လည်းပဲအိပ်နေတုန်းအချိန်မှလည်းပဲဒီဝင်လေထွက်လေလေကိုရှူသွင်းရှူထုတ်လုပ်နေတဲ့အဆုံနဲ့ဒီအသက်ရှူတဲ့အင်္ဂါအစိတ်ပိုင်းတွေဟာရက်တယ်လို့မရှိဘူးနားတယ်လို့မရှိဘူးအမြဲတမ်းလုပ်နေရတာအခုခေတ်ပညာရှင်များကဒီကြာကြာတွေ့ချက်ပြီးတော့အချိန်တရားနဲ့သတ်မှတ်ပြတဲ့အခါဇမနစ်ဆိုသောအချိန်ကာလအတွင်မှာပဲဝင်လေပေါင်းအချိန်20ထွက်လေပေါင်းအချိန်20နော်အချိန်20လောက်ဆိုတာမှန်ဝင်နေထွက်နေရတယ်နော်အဲ့ဒီလိုဝင်လေထွက်နေလို့လည်းပဲဒီယူဘက်ခန္ဓာရှင်းတာပါနော်အဲ့တော့ယူဘက်ခန္ဓာရှင်ရာရှင်ချောင်းဒီအလွန်ကြီးလေသည့်တာဝန်နော်အဲ့ဒီတာဝန်ကိုကြည်ကြည်ပြုံပြုံဒီကုဋ္ဌာတများကဆောင်ရွက်နေရတယ်ကုဋ္ဌာတတွေရက်လို့မရဘူးနားလို့မရဘူးနော်မလုတ်ဖဲနေလို့မရဘူးဒီသင်္ခါရဆိုတဲ့ရှင်ရေးအလုတ်ဟာခဏတစ်ပြုတ်လောက်ရတာမဟုတ်ဘူးနော်မိမိဘဝစတဲ့ကလေးကလုတ်လာရတာဟာအခုအထိအဲ့ဒီသဘောမှာဉာဏ်ကသိမြင်ရမယ်အချက်ပါလားဘယ်လိုသိမြင်ရမှာတော့ဆိုတော့ရှင်ရေးဆိုတဲ့အလုပ်ဒီလူတို့နေစဉ်သာဝတ်နေရေးကိုဆောင်ရွက်ရတဲ့အလုပ်များတာဝန်များနဲ့မတူဘူးလူတို့နေစဉ်သာဝတ်နေရေးကိစ္စများကိုဆောင်ရွက်တဲ့နေရာမှာနာနာနေနေနာလို့လည်းရတယ်နော်ရက်လို့လည်းရတယ်မလုပ်လို့လည်းဒါမလုပ်ခဲနေလို့လည်းရတယ်နော်ဒါဟာလူတို့အနေနဲ့လုပ်နေရတဲ့အလုပ်အဲ့ဒီလိုလုပ်ငန်းမျိုးနှင့် လုံးဝမတူဘူးเนาะဒီယူဘက်ခန္ဓာရှင်ရေးဆိုတဲ့အလုပ်ကနည်းနည်းလေးမှရက်လို့မရပါဘူးနားလို့လည်းမရပါဘူးသူကတော့စင်ဆက်မပြတ်မယမနာရှင်ရေးတာဝန်ကိုဖြည့်ဆည်းနေရတယ်เนาะအဲ့ဒီလိုဖြည့်ဆည်းနေရတယ်ဆိုတဲ့သဘောဟာညာနဲ့စင်ရင်မှသိရပါเนาะဒါကြောင့်မလို့ဘုရားကပြောဟောပြပါတယ်ပါတယ်နော်တပ်ပြီးသင်္ခါရဒုက္ခเนาะအဲ့ဒီလိုရှင်ရေးလုပ်နေရတဲ့အာလုံးအလုပ်အာလုံးကဒုက္ခပါအဲ့ဒါကိုပဲသင်ပြရတာပညာဉာဏ်နဲ့သင်မြင်နိုင်သောအခါမှဒီဒုက္ခကိုသိကြပါเนาะအဲ့ဒါကိုပါခေါ်တော့သင်္ခါရဒုက္ခအဟုတ်တယ်လေဟုတ်တယ်လေရှိနေသောရှင်ရေးအလုပ်ကိုဆောင်ရွက်နေရသည့်ဒုက္ခပါเนาะဘာနဲ့သာသိကြတော့ဉာဏ်ပညာနဲ့သာသိရတဲ့ဒုက္ခเนาะသင်္ခါရဒုက္ခအဲ့တော့ဒီသဘောဒီသဘောဝါရှင်ရှိနေတယ်ဆိုတာဟာဉာဏ်ပညာနဲ့စင်ញင်သုံးသပ်ခြင်းမရှိရင်ဒီသင်္ခါရဒုက္ခရှိမှန်းတော့မသိပါဘူးเนาะအဲ့တော့သင်္ခါရဒုက္ခရှိမှန်းသိလာအောင်ပါလို့ပါမလို့မိမိဤဉာဏ်ပညာကိုသုံး၍မိမိခန္ဓာကိုယ်ကဟုတ်တကယ်လုံနေရတဲ့သဘာဝအလုံးများကိုစဉ်းမြင်တာပါเนาะအဲ့တော့အခုဝင်လေးထွက်လေးလေးကိုသေချာစဉ်းစားပြီးစဉ်းမြင်ပြီးကြည့်လိုက်တဲ့အခါကျတော့ပါတွေ့လာတော့ဆိုလို့ရှိရင်ပြန်မြင်ခြင်းအဖြစ်ဓမ္မနစ်မှာအချိန်20เนาะဝင်လိုက်ထွက်လိုက်ဝင်လေးထွက်လေးလေးယူသွင်းယူထုတ်လုပ်ရပါတယ်အဲ့တော့အဲ့ဒါထပ်ပြီးတော့ပိုင်းခြားကြည့်လို့ရှိရင်ဝင်လေးလေးတစ်ခါဝင်သွားပြီးတစ်ခါထွက်တယ်ဆိုတာဟာအချိန်ကာလအပြင်းထွက်မယ်ဆိုရင်30စက္ကန့်လောက်သာကြာပါတယ်เนาะအဲ့ဒီ30စက္ကန့်လောက်ကြာတယ်ဆိုရင်အချိန်ဟာတခြားမဟုတ်ဘူးဝင်လေလေးကယူဘက်ခန္ဓာကြီးရဲ့မှာဝင်သွားပြီလို့ရှိရင်လေထဲမှာပါတဲ့ဓာတ်တွေเนาะအဲ့ဒီလေဓာတ်ထဲမှာအဓိကအရေးကြီးတဲ့ဓာတ်ကတော့ပါတယ်လို့ဆိုရင်အောက်ဆီဂျင်ဓာတ်ပါเนาะဒီအောက်ဆီဂျင်ဓာတ်နဲ့ခန္ဓာကိုယ်ရှင်ရေကိုဆောင်ရွက်နေတာပါထောက်ပံ့နေတာပါเนาะတခါဒီလေတွေကခန္ဓာကိုယ်အတွင်းပြန့်နှံ့ပြီးတော့အလုပ်တွေလုပ်ပြီးတော့ခန္ဓာကိုယ်ကမလိုအပ်တဲ့ဓာတ်ငွေ carbon dioxide ဆိုတာကိုပယ်လာပါတယ်အဲ့ဒီပယ်လာတဲ့ carbon dioxide ဓာတ်ငွေအဟောင်းကိုဖွင့်လေရယူထုတ်သွားရပါတယ်เนาะအဲ့ဒီလိုအစ်စ်ဖြစ်သောအောက်ဆီဂျင်တွေကိုလည်းစင်တမပြမရမနာပြည့်သွင်းရပါတယ်အဟောင်းဖြစ်သောကာဗွန်ဒိုင်အောက်ဆိုက်ဆိုတဲ့ဓာတ်ငွေတွေကိုလည်းပဲစင်တမပြမရမနာအပြင်ထုတ်ပေးနေရပါတယ်ဒီလိုလုတ်ပေးနေလို့သာနေဒီယူဘက်ခန္ဓာဟာရှင်းနေတာပါအဲ့ဒီရှင်းနေအောင်လုပ်ရတဲ့အလုပ်ရလို့မရတဲ့သဘောနားလို့မရတဲ့သဘောဒီစင်ရဲ့အမှန်ပါနော်အဲ့ဒီစင်ရဲ့အမှန်ကိုဘယ်လိုခေါ်ရလဲဒုက္ခသစ္စာဘာဒုက္ခသစ္စာလဲသင်္ခါရဒုက္ခသစ္စာဒီသဘောကိုဘုရားကမြင်အောင်သိအောင်နှလုံးသွင်းဖို့သင်ခြင်းဖို့သုဆုံးမာတာပါဒေသနာမှာပါတဲ့အတိတ်ပဲဒါပါအဲ့တော့အဲ့ဒီမှာဒီယူဘက်ခန္ဓာကြီးရဲ့တိဆောက်ပုံကိုကျွန်တော်တို့လေ့လာထားလို့ရှိရင်ဒီမိမိတို့ရဲ့ရင်ကောင်းတဲ့မှာဒီအဆုတ်ကြီးဟုတ်တကယ်ရှိနေတယ်ဆိုတဲ့အကြောင်းလည်းပဲသိပါအုပ်အဆုတ်ကြီးကမယမနာလေဝင်လေထွက်လုပ်ငန်းကိုအလုပ်လုပ်နေတယ်ဆိုတာလည်းသိပါတယ်ဒီလေလေးဝင်နေထွက်နေလို့ရှင်းနေတယ်ဆိုတာလည်းသိပါတယ်နော်အဲ့ဒီရှင်ရေးဒုက္ခသည်ရှင်ရရှင်ကြောင်းအတွက်လုပ်နေရတဲ့ဒုက္ခသည်ဘယ်လောက်ကြီးမားတယ်ဆိုတာလည်းပဲဉာဏ်ပညာရှိတိုင်းကြီးကျယ်တိုင်းဉာဏ်နဲ့စဉ်းစားလို့မကုန်အောင်ကြီးကျယ်တဲ့ဒုက္ခကိုသိပါတယ်နော်အဲ့တော့ဒီလေလက်ပိုက်ဝင်ယုံထွက်ယုံနဲ့မကပါဘူးဒီအဆုတ်နှစ်ခုရဲ့အောက်မှာနှလုံးလေးရှိပါတယ်နော်နှလုံးဆိုတဲ့နှလုံးဟာလည်းပဲကျွန်တော်တို့ခန္ဓာကိုယ်တစ်ခုလုံးအတွက်လိုအပ်နေတဲ့သွေးများကိုလက်ပတ်ပွားလာနိုင်အောင်စဉ်ဆက်မပြတ်မယက်မနာသွေးများကိုညှစ်ထုတ်ပေးနေရတယ်နော်အဲ့ဒီလိုညှစ်ထုတ်ပေးနေရတဲ့သဘောလေးကိုကျွန်တော်တို့ စမ်းကြည့်လို့ရှိရင်နှလုံးခုန်တယ်ဆိုတာလေးကိုသိရပါနော်အဲ့ဒီနှလုံးခုန်နေတဲ့သဘောလေးဟာလည်းပဲဒီရုပ်ခန္ဓာတစ်ခုလုံးအတွက်လိုအပ်သောတွင်များနေရာအနှံ့စီးသွားနိုင်အောင်ဆောင်ရွက်ပေးနေတာပါနော်အဲ့ဒီလိုဆောင်ရွက်ပေးနေရတဲ့နှလုံးရဲ့အလုတ်ကလည်းပဲအခုပြောခဲ့တဲ့အဆုတ်ရဲ့အလုံးနဲ့တွဲဆက်ပြီးတော့လုပ်နေတာပါနော်အဆုတ်ကဖြူသွင်းလိုက်တဲ့အခါတဲ့အဆုတ်ကြီးတိဆောက်ထားတဲ့ထဲမှာလေလေးတွေကိုတဲ့နောက်ဆုံးပိတ်အသေးဆုံးလေအိတ်ကလေးတွေထိအောင်ဝင်လေလေးတွေကဝင်သွားရပါတယ်နော်အဲ့ဒီအသေးဆုံးလေအိတ်ကလေးတွေဒီမှာတဲ့အလွန်သေးငယ်သောသွေးကြောလေးတွေကလည်းပတ်ထားပါတယ်နော်အဲ့ဒီပတ်ထားတဲ့သွေးကြောလေးတွေမှာတဲ့ဒီနှလုံးကပို့လိုက်တဲ့သွေးဟောင်းတွေထဲမှာပါလာတဲ့လေအဟောင်းကာဗွန်ဒိုင်အောက်ဆိုက်ဆိုတာကိုလေအိတ်ကလေးတွေထုတ်ပေးလိုက်ပါတယ်နော်ပြီးတော့အသစ်ဖြူသွင်းလိုက်တဲ့အောက်ဆီဂျင်ဓာတ်ကိုလည်းပဲဒီသွေးနီဥလေးတွေသွေးထဲမှာပါတဲ့အနီလေးတွေနဲ့တိစောက်ထားတဲ့သွေးနီဥလေးနော်ကာဗွန်ဒိုင်အောက်ဆိုက်ကိုထုတ်ပေးပြီးလို့ရှိရင်အသစ်အသစ်ဖြစ်သောအောက်ဆီဂျင်ဓာတ်ကိုဒီသွေးနီဥလေးတွေကဖန်ယူရပါတယ်အဲ့ဒီသွေးနီဥလေးတွေဖန်ယူပြီးတော့အဲ့ဒီသွေးလေးတွေဟာအသစ်ဖြစ်သွားပြီဆိုလို့ရှိရင်အဆုတ်ကနေပြီးတော့နှလုံးကိုပြန်ပြီးတော့ဒီသွေးစိတ်ကလေးတွေအောက်ဆီဂျင်ပါလာတဲ့သွေးစိတ်ကလေးတွေပယ်လာရပါတယ်ပယ်လာပြီးတော့နှလုံးထဲရောက်သွားပြီဆိုတဲ့အခါကျတော့နှလုံးကနေပြီးတော့ဒီသွေးတွေကိုညှိ၍ညှိ၍ထုတ်ပေးလိုက်ပါအဲ့လိုထုတ်ပေးလိုက်တဲ့အခါကျတော့ဒီသွေးတွေကပထမဦးဆုံးနှလုံးနဲ့ဆက်နေတဲ့သွေးကြောအမကြီးသွေးကြောအမကြီးတွေကနေပြီးတော့ထွက်သွားတဲ့သွေးတွေကသွေးကြောအလတ်စားအသေးစားနောက်ဆုံးပိတ်သွေးပြင်ကြောလို့ခေါ်ရတဲ့အလွန်သေးငယ်သောအကြောလေးတွေရောက်ပြီးတိုင်အောင်ဒီသွေးတွေကစီးဆင်းသွားရပါတယ်အဲ့ဒီစီးဆင်းသွားတဲ့သွေးတွေရဲ့မှာခေါင်းကပြောတဲ့အဆုတ်စီကရယူခဲ့တဲ့အောက်ဆီဂျင်ဓာတ်နောက်ပြီးတော့မှကျွန်တော်တို့အစာရှည်ထားတဲ့ငင်္ဂါရက်ထဲမှာဥစိန်ဆိုတာအဲ့ဒီဥစိန်ကကျွန်တော်တို့ရဲ့စားလိုက်တဲ့အစာတွေကအဟာရဓာတ်တွေဩဇာဓာတ်တွေထုတ်ယူပါတယ်အဲ့ဒီယူထားတဲ့ဩဇာဓာတ်တွေကိုဥစိန်ထဲကရှိတဲ့အိတ်ကလေးတွေကသိမ့်ထားတယ်အဲ့ဒီဥစိန်ထဲကသိမ့်ထားတဲ့အိတ်ကလေးတွေကပြီးကသွေးကြောလေးတွေကပတ်ထားတော့ဥပ္ပိင္ေကထွက်လာတဲ့ဩဇာဓာညာကိုဒီသွေးတွေကပေးပါတယ်နော်အဲဒီတော့သွေးပြီးတော့မှသူတို့ကခொနည်းနှလုံးနဲ့ရောက်နှလုံးကနေပြီးတော့တွန်းထုတ်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ရှိတဲ့ကုဋ္ဌာတစီးစီးအစိတ်ပိုင်းစီးစီးတို့ကိုအောက်ဆီဂျင်ခေါ်တဲ့လေဓာတ်ကိုလည်းသေယူပေးပါတယ်ဩဇာဓာတ်ခေါ်တဲ့ဟာယကိုလည်းသေယူပေးပါတယ်အဲ့ဒီလိုတည်ယူပြီးပြီးတော့ခန္ဓာကိုယ်တစ်ခုလုံးဤလိုအပ်သမျှဖြစ်သောဩဇာဓာတ်အာယဓာတ်များလေဓာတ်များကိုတည်ပေးရပါတယ်အဲ့တော့အဲ့ဒီအလုတ်ကိုလုံနေရတဲ့နှလုံးနော်နှလုံးလေးဟာသွေးများလက်ပတ်သွားနိုင်အောင်ညစ်ညစ်ထုတ်နေရတဲ့နှုံးကဓမ္မနစ်မှာတဲ့အကျဉ်80နှုံးလောက်ညစ်ထုတ်ပေးရပါတယ်နော်အဲ့ဒီလိုအကျဉ်း80နှုန်းလောက်ညှစ်ထုတ်ပေးနိုင်မှလည်းပဲဒီယူဘက်ခန္ဓာကြီးမှာလိုအပ်နေတဲ့အစိတ်ပိုင်းတိုင်းကိုလိုအပ်တဲ့အာဟာရဓာတ်များနဲ့အောက်ဆီဂျင်ဓာတ်များကိုရောက်အောင်ပေးပို့နိုင်တာပါနော်အဲ့တော့အဲ့ဒီသဘောမှာတဲ့သေးသေးချာချာပြန်ပြီးနှလုံးသွင်းဆင်ញင်ကြည့်လို့ရှိရင်တဲ့နှလုံးခုန်ရတဲ့နှုန်းကြီးတဲ့တမနစ်မှာအကျဉ်း80နှုန်းခုံးနေရတာနော်အဲ့ဒါဟာစက္ကန့်နဲ့ဖြာကြည့်လို့ရှိရင်တစ်စက္ကန့်မပြည့်ပါဘူးနော်နှလုံးတစ်ခါခုံးလိုက်ရင်တစ်စက္ကန့်မပြည့်ခင်လေးအတွင်းမှာပဲသူကသွေးတွေတွန်းထုတ်လိုက်တာပါနော်အဲ့တော့အဲ့ဒီသဘောကိုကြည့်လို့ရှိရင်ဒီနှလုံးဆိုတော့ကိရိယာလေးဟာတဲ့နော်ကျွန်တော်တို့ရဲ့ယူဘက်ခန္ဓာအမိဝန်တွင်မှစတင်ပြီးတော့ တီဆောက်လို့နော်ပဋိသေရေတည်ပြီးလို့သုံးလလောက်ကြာပြီဆိုကလေးကအဲ့ဒီနှလုံးလေးကထင်ရှားပေါ်လာတာပဲအဲ့ဒီပေါ်လာတဲ့နှလုံးနော်ဒီနှလုံးလေးဒီအဲ့ဒီဒီအဲ့ဒီအချိန်ကတီဆောက်ပြီးတဲ့အချိန်ကစပြီးတော့ကျုံလိုက်ကားလိုက်ကျုံလိုက်ကားလိုက်သွေးများကိုညှစ်ထုတ်လိုက်လုတ်ပေးရတာပါနော်အဲ့ဒီလိုသွေးများကိုကြက်မှန်မှန်ညှစ်ထုတ်ပေးနေရလို့လည်းပဲအမိဝန်တိုင်းမှာကိုကဒီယူပဲခန္ဓာလေးကကြီးထွားလာရတာနော်အဲ့တော့ဒီသဘောဒီသဘာဝတွေဟာမိမိတို့ဤဘဝဖြစ်စဉ်ကိုသေးသေးချာချာနှလုံးသွင်းသင်ရင်ပြီးတော့ကြည့်မယ်ဆိုရင်เนาะဒီနှလုံးဟာလည်းပဲအဲ့ဒီစတင်ပြီးတော့တီထောင်တဲ့အချိန်ကစပြီးတော့အလုလုလာရတာဟာတဲ့ဒီကနေ့အချိန်ရရတယ်လို့မရှိပါဘူးနားတယ်လို့လည်းမရှိပါဘူးသူလည်းပဲခန္ဓာကိုယ်ရှင်ရေးအတွက်တာဝန်ကိုဤဒီဝဝဆန်းဆောင်နေလို့ကျွန်တော်တို့ဒီနေ့အထိအသက်ရှင်နေရပါเนาะအဲ့ဒီသဘောကိုဉာဏ်နဲ့သိမြင်ချက်မှာเนาะရှင်ရေးအတွက်လုပ်နေရသောအလုပ်ဤတာဝန်ကြီးမာဖို့เนาะသဘောပေါက်ပါတယ်အဲ့ဒီတာဝန်ကိုကြည်ကြည်ပြုံပြုံဒီနှလုံးလေးကစင်စက်မပြတ်မယမနာထန်းဆောင်နေတဲ့အနေအထားကိုဉာဏ်ရောက်အောင်စဉ်းစားကြည့်မှရှင်ရေးအတွက်လုပ်ရသောတာဝန်သည်အလွန်လည်းပဲစီမားပါတယ်အလွန်လည်းပဲခက်ပါတယ်နော်အဲ့ဒီဟာစင်ရဲလဲစင်ရဲပါတယ်နော်အဲ့ဒီသဘောကိုပေါက်မှနော်အဲ့ဒီလိုဉာဏ်မျက်စိကမြင်လာမှရှင်ရေဒုက္ခစီမံသိတာပါအဲ့ဒီရှင်ရေဒုက္ခကိုသင်္ခါရဒုက္ခလို့ခေါ်တာပါเนาะအဲ့တော့အဲ့ဒီသင်္ခါရဒုက္ခတွေဒီယူဘက်ခန္ဓာအတွင်းမှာမြောက်များစွာရှိပါဘာဖြစ်လို့လဲဆိုတော့ခန္ဓာကိုယ်ထဲမှာရှိနေတဲ့ကုဋ္ဌာတာအမျိုးမျိုးကကုဋ္ဌာတာအမျိုးမျိုးတို့ကသူတို့ရဲ့လုပ်ငန်းတွေရှင်ရေလုပ်ငန်းတွေကိုစဉ်ဆက်မပြတ်မယမနာလောက်ကိုင်းနေကြရတာအမှန်တရားเนาะအဲ့တော့အခုသေးသေးချာချာပြန်ပြီးတော့နှလုံးသွင်းလိုက်သင်ញင်လိုက်မယ်ဆိုရင်တဲ့အဆုံးနဲ့เนาะလေဝင်လေထွက်လုပ်ပေးနေတဲ့ဒီကိရိယာပစ္စည်းကုဋ္ဌာတာအဖွဲ့စည်းကြီးလည်းပဲလေဝင်လေထွက်အလုပ်ကိုမှန်မှန်စဉ်စက်မပြတ်မယမနာလုပ်ပေးနေရပါတယ်ထို့အတူသွေးတွေယူဘက်ခန္ဓာကြီးတစ်ခုလုံးလက်ပတ်တော်လာနိုင်ဖို့အတွက်နှလုံးကလည်းပဲစဉ်ဆက်မပြတ်မယမနာညှစ်ညှစ်ပြီးတော့ထုတ်ပြန်ရပါတယ်အဲ့ဒီအလုပ်တွေဟာနှလုံးလုံးမရတဲ့အလုပ်လည်းပဲရှင်ကြီးအလုပ်အဆုတ်ကလုံးမရတဲ့အလုပ်လည်းပဲရှင်ကြီးအလုပ်အဲ့ဒီရှင်ကြီးအလုပ်ကိုသင်္ခါရခေါ်ပါတယ်အဲ့တော့နှလုံးကလုံးတာပဲဖြစ်ဖြစ်အဆုတ်ကလုံးတာပဲဖြစ်ဖြစ်ဒီသင်္ခါရဆိုတဲ့ရှင်ကြီးအလုပ်တွေဟာဘယ်ဆက်မှရလို့မရဘူးဘယ်ဆက်ကမှနားလို့မရဘူးစဉ်ဆက်မပြတ်မယမနာဒီဆက်တွေကလုံနေရတယ်ဆိုတဲ့သဘောကိုဉာဏ်နဲ့သိမြင်မှမြင်ရတာနော်အဲ့ဒီလိုဉာဏ်နဲ့သိမြင်ပြီးလို့မြင်မှသာလျှင်တဲ့ဒီယူဘက်ခန္ဓာလှုပ်ဆောင်နေရတဲ့အလုတ်ဒီဤပြန်မှမှုကြည်ကျေမှုနော်တဘာဝအလုတ်ဒီတာဝန်ကြီးမှုတွေသိလာလို့ဒီဓာရီဤဒုက္ခနော်ဒုက္ခကတမျိုးတည်းမဟုတ်သင်္ခါရတစ်ခုတစ်ခုကြီးကဒုက္ခတွေတစ်ပြုံကြီးအဲ့ဒီသင်္ခါရပေါင်းမြောက်များစွာကဒုက္ခတွေကလည်းတပုံကြီးအဲ့ဒီသင်္ခါရဒုက္ခတွေအဟုတ်တွေရှိနေတယ်ဆိုတာကိုဉာဏ်ဖြင့်သိမြင်ပါမှမြင်တာပါတဲ့ဒါကြောင့်မို့လို့သင်္ခါရပေါင်းစုံအလုံးစုံသောသင်္ခါရသဗ္ဗေသင်္ခါရနော်အဲ့ဒီသဗ္ဗေသင်္ခါရဘယ်လိုပြောလဲသဗ္ဗေသင်္ခါရဒုက္ခနော်အဲ့ဒီသင်္ခါရအလုံးဟာဒုက္ခကြီးပါပဲအဲ့ဒီဒုက္ခရှိနေမှန်ကိုဘယ်ခါမှမြင်လာတော့ဆိုရင်ပညာနဲ့သိမြင်ပါယတပညာယပတ္တိနော်ပညာနဲ့သိမြင်တော့အခါမှသာလျှင်ဒီဒုက္ခကိုမြင်တာသိတာပါဘာဒုက္ခလဲသင်္ခါရဒုက္ခပါနော် Alors, elle est d'Inkara Dupra I, d'abord de Bawaru. Na lungbuin finjin tuye, kare. Tu yare etsega. Akoninga, brahma udum pyogere Dupra namyus, no? Pare, kajika Dupra, nye, sedetita Dupra, na paru. Sing ma pjito sinye, ku ma pjito sinye. Tu sinye na paru ha. Ku ma le amye pjene amabu. စိတ်မှာလည်းအမြဲဖြစ်နေတာမဟုတ်ဘူးကိုယ်မှာဖြစ်တဲ့ဒုက္ခကလည်းပဲပေါ်ပြီးရင်ပျောက်သွားပါတယ်နော်စိတ်မှာဖြစ်တဲ့ဆင်းရဲကလည်းပဲပေါ်ပြီးတော့ပျောက်သွားပါတယ်နော်အဲ့ဒီသဘောတွေကိုမိမိတို့ရဲ့ဉာဏ်မှာသိမြင်ပြီလို့ရှိရင်သင်္ခါရဒုက္ခနှင့်ဝိရိတဒုက္ခတို့အဲ့တော့အဲ့ဒီမှာတဲ့ဒုက္ခဤသဘောကိုသိမြင်တဲ့အခါကျတော့အခုရှင်ကြီးလုပ်ရတယ်ဆိုတဲ့သင်္ခါရဒုက္ခဆိုတဲ့ဒုက္ခမျိုးဟာကာယကဒုက္ခစေတသိကဒုက္ခဒီလိုနော်ရခြင်းနာခြင်းမရှိဘူးနော်သူတို့ကဘာလို့မရတာလဲစင်ဆက်မပြတ်မယက်မနာလုပ်နေရတာအဲ့ဒီဟာကိုမြင်မှဘာကိုသိရလဲဒုက္ခဤတဘာဝတရားနော်အဲ့တော့သင်္ခါရဒုက္ခကိုဒီမှာနားလည်မှာဘာကိုသင်ကြားသိလာတာလဲယူပက်ခန္ဓာရှိနေပြီသမျှယူပက်ခန္ဓာရှင်ရာရှင်ကြောင့်ကိုလုံနေရသောဒုက္ခသည်အစဉ်အမြဲရှိနေတာเนาะကာယကဒုက္ခစေတသိကဒုက္ခတို့နှင့်လုံးဝမတူဘူးเนาะသူဟာအမြဲတမ်းရှိနေတာအဲ့ဒီဟာအမြဲတမ်းရှိနေတယ်ဆိုတဲ့သဘောကိုဉာဏ်ကရောက်မှဒုက္ခအမှန်ကိုသိသိချာချာပိုင်ပိုင်ချာချာသိပါတယ်ဒုက္ခအမှန်ကိုသိသိချာချာပိုင်ပိုင်ချာချာသိမှဒုက္ခသစ္စာဤသဘောကိုလည်းပဲသိပါတယ်เนาะအဲ့တော့အခုကျွန်တော်တို့နှလုံးသွင်းရသိဉင်ရမယ်အချက်တွေအမျိုးမျိုးယူဘက်ခန္ဓာကြီးလှုပ်ဆောင်နေတဲ့အလုပ်တွေအမျိုးမျိုးအဲ့ဒီထဲမှာတဲ့ကျွန်တော်တို့သိနေတဲ့အကြောင်းအရာကြီးရှိပါတယ်ကျွန်တော်တို့နေတဲ့နဲ့အမြတ်စားနေတဲ့အစာတွေဟာကျင့်ရအောင်လုပ်ရပါတယ်နော်ကျင့်ရပြီးတဲ့အခါကျမှအဲ့ဒီခဲကဩဇာဓာတ်တွေကိုထုတ်ယူရတယ်နော်ထုတ်ယူပြီးတော့ခန္ဓာကိုယ်ဤအတ္တအတိဒီနော်ခန္ဓာကိုယ်ဤကုဋ္ဌတ္တအတိဒီတို့ဒီဩဇာဓာတ်တွေအဟာယဓာတ်တွေရောက်အောင်ပို့ပေးနေရတဲ့အလုပ်နော်အဲ့တော့ခန္ဓာကိုယ်တွင်တွင်လိုက်သမျှသောကပလီကာရာဟာရခေါ်တဲ့အစာ၏အစုပ်အလုပ်လွေးနဲ့စားရတဲ့အစာ၏ကျင့်ရအောင်ဒီခန္ဓာကိုယ်မှာရှိနေတဲ့အစာခြေတဲ့အင်္ဂါ၏ပစ္စကစားပြီးတော့လင်းချောင်းပြီးတော့အစာအိမ်အစာအိမ်ပြီးတော့ဥသိမ်းဥသိမ်းနဲ့ဆက်နေတဲ့ဥမဒီကရိယာပစ္စည်းတွေဟာစဉ်ဆက်မပြတ်မယမနာလုံနေရတဲ့ဒုက္ခလည်းရှိပါလေဒါလည်းပဲသင်္ခါရဒုက္ခတစ်မျိုးပါเนาะသူတို့လုံနေတယ်ဆိုတာကိုဉာဏ်ပညာနဲ့သင်ញင်မှတ်တာလင်းသိနိုင်မြင်နိုင်ပါတယ်เนาะအဲ့တော့ကျွန်တော်တို့အခုအတိလွယ်အမြင်လွယ်ဆုံးကတော့ဖြစ်ရင်ထွက်လေဝင်လေเนาะထွက်လေဝင်လေလေးနဲ့ခန္ဓာကိုယ်ရှင်ရရှင်ကြောင်းတွေထောက်ပံ့နေရတာသိပါတယ်ရလို့မရနားလို့မရတဲ့အတွက်ဒီထွက်လေဝင်လေလေးဝင်အောင်ထွက်အောင်လုပ်နေရတဲ့ဒုက္ခဟာလည်းပဲအလွန်ကြီးပါတယ်ဒါကိုပဲသင်္ခါရဒုက္ခလို့ခေါ်ပါတယ်ထိုနည်းတူစွာဒီနှလုံးဟာလည်းပဲဒီလက်တစုပ်လက်ပြီးစုပ်ပမာဏရှိတဲ့ဒီနှလုံးဟာယင်ဘက်ထဲမှာစဉ်ဆက်မပြတ်မယမနာသူဉာဏ်လက်ပသွားလာနိုင်အောင်အလုံးလုံးနေရတယ်နော်သူတို့လုံနေရတဲ့အလုပ်ပဲလောက်ကြီးကျယ်တယ်ဆိုတဲ့သဘောကိုကျွန်တော်တို့ဒီအခုခေတ်ပညာရှင်များကပြောပါတယ်ဒီလက်သီးစုပ်လောက်ရှိတဲ့နှလုံးလေးဟာတဲ့နော်တမနစ်ကိုအချိန်80စဉ်ဆက်မပြမယမနာညှစ်ညှစ်ထုတ်ပေးရတယ်ထုတ်ပေးတဲ့အခါဒီတစ်ဖက်ချမ်းကလက်ဝဲဘက်ချမ်းကထုတ်ပေးလိုက်တဲ့အောက်ဆီဂျင်ဓာတ်ပါတဲ့သွေးတွေကခန္ဓာကိုယ်ကြီးတစ်ခုလုံးကိုပြန်နှံသွားအောင်ပို့ပေးရတယ်။ပြန်တဲ့ခန္ဓာကိုယ်တစ်ခုလုံးကပြန်ပြီးတော့ဆူဝေးလာခဲ့တဲ့သွေးဟောင်းတွေ ကာဗွန်ဒေအောက်ဆိုက်တွေနဲ့အညစ်အကြေးတွေတဲလာတဲ့သွေးဟောင်းတွေကိုအဆုတ်ဆိုရောက်အောင်ပို့ပြရပါမယ်။အဲဒါဒီညစ်အားကိုသုံးရတဲ့နေရာမှာလက်ရပဲချမ်းကသွေးဟောင်းတွေကိုအဆုတ်ရောက်အောင်ပို့ပြရပါလေ။လက်ဝဲပဲချမ်းကသွေးစစ်တွေကိုခန္ဓာကိုယ်တစ်ခုလုံးရောက်အောင်ပို့ပြရပါလေ။အဲဒီလိုပို့ပြီးလို့လည်းပဲဒီယူဘက်ခန္ဓာကရှင်းတာပါ။အဲဒီရှင်းအောင်လုပ်နေရတဲ့အလုတ်ကရလို့မရနားလို့မရတဲ့အတွေ့ဒုက္ခပါ။အဲဒီဒုက္ခဟာသင်္ခါရဒုက္ခပါ။ဘယ်သူလုပ်နေရတဲ့ဒုက္ခတုံးဆိုရင်နှလုံးလေးလုပ်နေရတဲ့သင်္ခါရဒုက္ခအဆုတ်ကလုပ်နေရတဲ့သင်္ခါရဒုက္ခဒီဒုက္ခတွေဟာအဟုတ်တကယ်ရှိတာပါ။အဲ့ဒါကတော့ဉာဏ်ပညာနဲ့စင်ကျင်တဲ့နှလုံးသွင်းဓမ္မဒီဒုက္ခတွေကိုသိပါတယ်။အဲ့ဒါကြောင့်ဘုရားကသဗ္ဗိသင်္ခါရဒုက္ခယတာပညာယပတ္တိအဲ့မှာနောက်တစ်ဆင့်ထပ်ပြီးတော့လည်းပြောပါလေယတာပညာယပတ္တိအထနိဗ္ဗိတ္တိဒုက္ခေနော်အဲ့ဒီလိုဒီယူဘက်ခန္ဓာကြီးဒုက္ခအလွန်ကြီးပါလားရှင်ယာရှင်ကြောင့်အတွက်ဒီကုဋ္ဌာသားတွေမယမနာလုံနေရပါလားဒုက္ခနှင့်တိဆောက်ထားရသောယူဘက်ခန္ဓာကြီးပါလားလို့ဒီမှာအဲ့ဒီယူဘက်ခန္ဓာကြီးရဲ့ဒုက္ခကိုကြီးငွေတာเนาะယတာပညာယပတ္တိเนาะပညာနဲ့မြင်တဲ့အခါမှာအထနိဗ္ဗိတ္တိဒုက္ခေเนาะအဲ့ဒီဒုက္ခတုံဒုက္ခခဲကြီးဘာဒုက္ခခဲကြီးလဲသင်္ခါရခန္ဓာတို့အလုံးလုံးနေရတဲ့ဒုက္ခကြီးသင်္ခါရဒုက္ခအဆိုင်ခဲကြီးမြင်မှနော်ကြီးငွေတာပါတဲ့အဲ့ဒီသဘောကိုတည်တည်ချာချာသဘောပေါက်နားလည်အောင်နဲ့ကျွန်တော်တို့နှလုံးသွင်းတတ်ပြင်းတတ်အောင်ဖြားရှင်ကရှင်းပြတော့နော်အဲ့ဒီလိုသဘောတွေသဘာဝတရားတွေဒီယူဘက်ခန္ဓာထဲမှာဟုတ်တယ်ရှိနေတာသိအောင်နားလည်အောင်ဒီကိစ္စနာကရှင်းပြတာနော်အဲ့တော့အဲ့ဒီအခုရှင်းပြနေတဲ့အကြောင်းအရာတွေနဲ့ဆက်သွဲပြီးတော့အခုလေတွေသွေးတွေထောက်ပံ့နေရတယ်ဆိုတာဟာဘုသူ့ကိုထောက်ပံ့နေရတာလို့ဆိုတော့ဒီမှာရှိနေတဲ့ကုဋ္ဌာတာတွေနော်ကုဋ္ဌာတာဆိုတဲ့ဒီခန္ဓာကိုယ်မှာရှိနေတဲ့အစိတ်ပိုင်းတွေပုံနှောက်တွေနော်နှလုံးတွေအဆုတ်တွေအစာအိမ်ဥဒိဥမတွေကြောက်ကတည်းတရရရတည်းအလုံးစုံသောကုဋ္ဌာတာတွေအဲ့ဒီကုဋ္ဌာတာတွေအလုံးကိုတဲ့သေးသေးချာချာစီစစ်ကြည့်လိုက်ပါဦးအဲ့ဒီကုဋ္ဌာတာတွေကဘယ်လိုတိဆောက်ထားတာလဲဆိုရင်တဲ့ကလစီလို့ခေါ်တဲ့နော်ဆဲလေးတွေနဲ့တိဆောက်ထားတာပါနော်အဲ့ဒီကလစီတွေဟာအဆုတ်ဖြစ်အောင်လည်းပဲဒီဆောက်ထားတဲ့ classy မျိုးတွေเนาะနှလုံးဖြစ်အောင်လဲဒီဆောက်ပေးထားတဲ့ classy မျိုးတွေတစ်ခုနဲ့တစ်ခုကုဋ္ဌာသချင်းမတူသလိုတဲ့ classy ချင်းလည်းမတူပါဘူးเนาะသို့တော်လည်းပဲဒီ classy တိုင်း classy တိုင်းဒီသူတို့လိုအပ်ချက်ဖြစ်တဲ့ဩဇာယုတ်အာဟာရဓာတ်ပြီးတော့ oxygen ဓာတ်လေဓာတ်ဒါတွေမရရင်မရတာနဲ့တပြိုင်နက်သူတို့ကလုပ်ငန်းရတာเนาะအဲ့ဒီသဘောကိုသိသိချာချာစဉ်းစားကြည့်เนาะကလစီတွေဟာတဲ့ဒီကုဋ္ဌတာတွေအားလုံးသံမေမွေးညင်ချီသီးလက်တီးကအစအပြင်မှာဖုံးအုပ်ထားတဲ့အည်ပြားအတွင်းကရှိနေတဲ့အသားတွေเนาะပြီးတော့ပါတယ်အယိုးအတွင်းကရှိတဲ့အယိုးအတွင်းကရှိတဲ့ခြင်းစီးခြင်းစီးရထုတ်လို့နေတဲ့သွေးအဲ့ဒီသဘာဝတရားတွေအားလုံးဘာနဲ့ဖွဲ့စည်းထားတာလို့ဆိုတော့ကလစီလို့ခေါ်တဲ့ဆဲလီနဲ့ဖွဲ့စည်းတည်ထောင်ထားတာအဲ့ဒီဖွဲ့စည်းတည်ထောင်ထားတဲ့ကလစီတွေရဲ့အရေးအတွက်ဟာတဲ့ဂတိတသိန်းကျော်ရှိပါတယ်နော်သံပေါင်းတသန်းကျော်ရှိပါတယ်အခုကစ်စကားနဲ့ပြောရင် trillion cells နော် trillion cell ခေါ်တာပါတယ်ဂတိတသိန်းကျော်သောကလစီများနော်အလုံးလို့ပါအဲ့ဒီ classy တစ်ခုစီတစ်ခုစီကိုကဘာလုပ်နေတာလဲရှင်းနေတာတဲ့နော်အဲ့ဒီရှင်းနေဆိုတဲ့သဘောလေးနော်ဇီဝိတာကလပါနော်ရှင်းနေတဲ့ classy လေးတွေရှင်းနေတဲ့ classy လေးတွေရှင်းရရှင်းကြောင်းအတွေ့ဘယ်သူကအထောက်ပံ့ပေးနေရတာနော် သူးဝေးကလည်းအထောက်ပံ့ပေးရတယ်လေးကလည်းအထောက်ပံ့ပေးရတယ်အာဟာရကလည်းအထောက်ပံ့ပေးရတယ်သူတို့ရဲ့အထောက်ပံ့တွေရလို့ဒီကလစီလေးတွေကရှင်တာနော်အဲ့ဒီကလစီကလေးတသိန်းကျော်ဟာစင်ဆက်မပြတ်မညံ့မနာထောက်ပံ့နေသောအာဟာရဒါနော်လေဒါဒါတွေရနေလို့သူတို့ကအလုံးလုံးကြတာနော်အဲ့တော့အဲ့ဒီမှာတဲ့ကလပ်စည်းရဲ့သဘောကိုတည်တည်ချာချာနှလုံးသွင်းပြီးတော့ဆင်ញင်ကြည့်တဲ့အခါတဲ့ကလပ်စည်းတစ်မျိုးနဲ့တစ်မျိုးမတူတဲ့အပြင်ကလပ်စည်းတစ်ခုစီတစ်ခုစီရဲ့သက်တမ်းကလည်းမတူဘူးနော်အဲ့တော့ဒီခန္ဓာကိုယ်တွင်းမှာအမှားဆုံးဖြစ်တဲ့အယိုးကိုတိဆောက်ထားတဲ့ bone cell ခေါ်တဲ့အယိုးကလပ်စည်းကလည်းပဲသူလုံငန်းနဲ့သူတဲ့သူကအလုံးလို့ရတယ်သူရှင်းနေတော့အတော်တွင်လေဒီအယိုးအဖွဲစီးကြီးနော်ဒီအယိုးတွေစုပေါင်းထားတဲ့အဖွဲစီးကြီးတစ်ခုလုံးသူကအထောက်ပံ့ပေးပါအဲ့ဒါဟာယူဘက်ခန္ဓာအတွင်းမှာရှိတဲ့ class C မျိုးအမျိုးတွေကအယိုးဖြစ်အောင်တိချောက်ရတော့ class C ကြီးအသက်တန်းအရှိဆုံးအသက်တန်းရှိပါတယ်လို့ဆိုတော့ညာလည်းပဲဒီအယိုးဖြစ်အောင်တိချောက်ပြီးတော့ဒီတောင်ကိုရဲ့ဆောင်ရွက်ရင်းသူနောက်ဆုံးပြကြတော့လေတည်ရတော့သူတတန်းကဘလောက်ရှည်တော့ဆိုတော့နှစ်နှစ်ကျော်ကျော်လောက်သူအလုံးလုံးပြီးရင်တည်သွားတယ်နော်တည်သွားတယ်ဆိုတာပြည့်စည်သွားတာပါနော်အဲ့တော့အယိုးကလစီကအဲ့လောက်တာကြာတာပြည့်ပြင်းပြည့်ပြင်းကလစီကြီးကြာတော့ကြီးတဲ့တတန်းတို့ပါတယ်နော်အခုကျွန်တော်တို့ပြောရတဲ့အထင်မှာပါတယ်ဒီခန္ဓာကိုယ်ကြီးတစ်ခုလုံးကိုလှက်ပါပြီးတော့ပို့နေတဲ့သွေးသွေးထဲမှာပါတဲ့ဒီ RBC ခေါ်တဲ့ Red Blood Corpuscle ခေါ်တဲ့သွေးနီးဥနော်အဲ့ဒီကလစီလေးတွေဟာတဲ့ဒီကလစီလေးတွေကိုတိဆောက်ပေးလိုက်တဲ့အချိန်ကစပြီးတော့သွေးဤတာဝန်ကိုလှက်ပါပြီးတော့အလုပ်လုပ်ရတာတဲ့ရက်ပေါင်း120ကြာရင်လည်းပဲသူလည်းပဲပျက်စီးချွရင်းပြီးတော့သွားတာပါနော်အဲ့ဒီသဘောရည်နော်အဲ့ဒီသဘောရည်အဲ့ဒီထဲမှာတဲ့ယူဘက်ခန္ဓာအတွင်းမှာဒီအသက်ရှည်ဆုံးကတော့အယုကလပိအသက်အတူဆုံးကတော့ဖြစ်ရင်အခုနေပြောတဲ့ဥဒိန်နော်ဥဒိန်ဆိုတဲ့ဥဒိန်ဟာတဲ့ဖြန့်ဖြန့်ကြည့်လို့ရှိရင်ဘေး30ရောလောက်ရှိပါတယ်အဲ့ဒီဥဒိန်အတွင်းမှာဖုံးအုပ်ထားတဲ့နံ့ညံရှိပါနံ့ညံကိုကာကွယ်ထားတဲ့အမေပါလေးရှိတယ်နော်အဲ့ဒီအမေပါလေးတွေကလည်းပဲသူတို့ကဒီကလပ်စီနဲ့တိဆောက်ခါရတယ်။အဲ့ဒီအမေပါလေးတွေဖြစ်အောင်တိဆောက်ခါရတဲ့ကလပ်စီလေးတွေရဲ့စက်တန်းကတော့သူတို့ဖြစ်လာပြီးဒီအနောက်36နာရီတရက်ခွဲလောက်ကြာရင်ပျက်စီးသွားတာပါနော်။အဲ့တော့ခန္ဓာကိုယ်တွင်မှရှိနေသောကလပ်စီအမျိုးမျိုးတို့ကစက်တန်းကြီးလေမတူကြောင်လုပ်ငန်းချင်းလည်းမတူကြောင်လုပ်ငန်းလုပ်ရတဲ့နေရာဌာနချင်းလည်းမတူပါဘူးနော်အဲ့တော့အဲ့ဒီလိုအလုံးလုံးနေတဲ့ကလစီတွေကိုအကုန်လုံးခြုံငုံရေးတွက်လိုက်ရင်တဲ့အခုပြောတဲ့အတိုင်းကတိပေါင်းတသိန်းကျော်နံပေါင်းတသန်းကျော်ရှိပါတယ်အဲ့တော့အခုလိုပြောတဲ့အတိုင်းကလစီတွေကပြဲပြက်နေတာနော်အဲ့ဒီကလပ်စီပြည့်နေတဲ့သဘောတွေကိုအကုန်လုံးပေါင်းစည်းပြီးတော့တွက်လိုက်လို့ရှိရင်တစ်စက္ကန့်ဆိုတော့အချိန်အတွင်းမှာကလပ်စီတွေပြက်သွားတဲ့နှုန်းမှာ5ကြိမ်မြတ်ရှိပါတယ်သံပေါင်း50လောက်စက္ကန့်တိုင်းစက္ကန့်တိုင်းဒီကလပ်စီတွေကပြက်စီးသွားပါတယ်အဲ့ဒီလိုစက္ကန့်တိုင်းကြိမ်5ကြိမ်လောက်ပြစ်စီးနေတဲ့ class C တွေဟာနောက်ထပ်အစားထိုးမပေးရင်အစ်စ်ထုတ်လို့မပေးရင်ဒီခန္ဓာကိုယ်ကြီးကဒီလောက်ဖြစ်အောင်ကြာရှည်မခံဘူးနော်အဲ့ဒီပြက်ပြက်သွားသော class C တို့ဤနေရာမှာအစ်စ်နဲ့အစားထိုးရတယ်နော် class C အဟောင်းပြက်သွားတဲ့နေရာမှာ class C အစ်စ်နဲ့ပြန်ပြီးတော့အစာထူနေလို့ဒီယူဘက်ခန္ဓာကြီးကဆက်လက်ပြီးတော့ရှင်းသားနေတာเนาะအဲ့ဒီကလပ်စီးရဲ့သဘောကိုပြန်ပြီးကြည့်ပါဦးเนาะ sakanda sakanda in twin classi de gri nga gri law pye pye twa no nga gri atit ne asa tho dilu alou lou ni ya da di yu bae khanda ye sabawa no ai lo ai di lo lou ya de longan ga ba longan nu so yin ne di khanda ku ji pye yun pye si yu yun ni da ko thain thain pe ya de longan ba longan no ပြုတ်ပြင်ထိမ့်သိမ့်ရတဲ့လုပ်ငန်းအဲ့ဒီပြုတ်ပြင်ထိမ့်သိမ့်နေရတဲ့လုပ်ငန်းကိုဒီကလသီးတွေကစင်ဆက်မပြတ်မရက်မနာဆောင်ရွက်နေရတယ်ဘယ်လိုဆောင်ရွက်နေရတာလဲအဟောင်းပြတ်သွားတိုင်းအစ်စ်နဲ့အသာထုတ်ပြရတဲ့လုပ်ငန်းပါအဲ့ဒီလုပ်ငန်းဟာလည်းပဲရလို့မရဘူးနားလို့မရဘူးစက္ကန့်တိုင်းစက္ကန့်တိုင်းအပစ်ထုတ်ပေးနေရပါနော်ဘလောက်ထုတ်ပေးနေရလဲငားကလေးငားကလေးအပစ်နဲ့အစာထိုးရအဲ့ဒါလောက်ကြီးကျယ်တဲ့သဘာဝတရားကြီးကိုကြည့်မယ်ဆိုရင်လည်းပဲဒီခန္ဓာကိုယ်ကြီးဤအမြဲတမ်းဟောင်းနှွမ်းယူယွင်းနေတဲ့ဟာတွေကိုဟောင်းနှွမ်းယူယွင်းတဲ့နေရာတိုင်းနေရာတိုင်းမှာမလတ်ရအောင်ကလစီများကအစာထိုးပေးရတယ်နော်အဲ့ဒီလိုအစာထိုးပေးနေရတဲ့သဘောဟာလည်းပဲနော်အဟောင်းပြက်တိုင်းအစ်စ်နဲ့အစာထိုးရတဲ့လုပ်ငန်းအမှန်ရှိတယ်နော်အဲ့ဒီလုပ်ငန်းကိုပါဠိလိုခေါ်တော့ဝိပရိနာမတရားနော်အဟောင်းပြက်တိုင်းအစ်စ်နဲ့အစာထိုးနေရတော့လုပ်ငန်းကိုဘာခေါ်လဲဝိပရိနာမတရားနော်အဲ့ဒီဝိပရိနာမတရားရဲ့အဓိပ္ပာယ်ကိုကြည့်လိုက်ရင်လည်းပဲဘလောက်တောင်မြင်ရတာလို့စက္ကန့်တိုင်းစက္ကန့်တိုင်းငါးကလေးငါးကလေးအစ်စ်ထုတ်မပေးရင်ဒီခန္ဓာကိုယ်ဟာအမတရားနိုင်ပြုတ်ကွဲပျက်စီးသွားမယ်အပြက်ကနိုင်သွားရင်ဆုံးသွားမယ်ဟုတ်ကဲ့လားအဲ့ဒါကိုသူ့ကိုပါလုပ်နေရတာလို့ထောက်ပံ့နေအနေနဲ့အစ်စ်ငါးကလေးငါးကလေးမယမနာထောက်ပံ့နေရတာနော်အဲ့ဒီသဘောဟာလည်းပဲဆင်းရဲပါလေနော်ပါဘလုံးဆိုရလို့မရဘူးနားလို့မရဘူးအစ်စ်တွေထုတ်ထုတ်ထုတ်ထုတ်ထုတ်ထုတ်ပြနေရတဲ့ဒုက္ခနော်အဲ့ဒီဒုက္ခဟာဘာဒုက္ခလဲဝိပရိနာမဒုက္ခခေါ်ပါတယ်နော်အဲ့ဒါလည်းပဲယူပက်ခန္ဓာမှာဟုတ်တယ်ရှိနေတဲ့ဒုက္ခအမှန်တရားဒါကြောင့်မလို့သူလည်းပဲပါတယ်ဒုက္ခသစ္စာတပါးနော်ဒုက္ခဤအဓိပ္ပာယ်ကိုခွဲခြားစိတ်ဖြာ၍ကျွန်တော်တို့ကြည့်မယ်ဆိုရင်အခုပဲနှမျိုးတွေ့ပြီလို့လေးမျိုးတွေ့ပါတယ်ပထမတစ်မျိုးကပါတယ်ကာယကဒုက္ခနော်ဒုတိယတစ်မျိုးကစေတသိကဒုက္ခနော်အခုနောက်ထပ်နှစ်မျိုးကပါတယ်နော်ဝိပရိနာမဒုက္ခပြီးရောပါတယ်နော်အခုနောက်ဆုံးပြီးပြောတာဝိပရိနာမဒုက္ခနောက်ဒုတိယမျိုးကပါတယ်နော်သင်္ခါရဒုက္ခနော်အဲ့ဒီဒုက္ခလေးမျိုးတို့သည်အဟုတ်တည်းဒီခန္ဓာမှာရှိနေတာပါနော်အဲ့တော့ဒီသဘောဒီသဘာဝတွေကိုနှလုံးသွင်းစဉ်းမြင်ဖို့ဆိုတာဘာပါမှာတော့ပညာပါမှာเนาะဒီပညာတွေဟာဘာပညာတွေခေါ်တာတော့ကျွန်တော်တို့အခုရှုမှတ်ပွားများတဲ့တရားအလုပ်เนาะအဲ့ဒီတရားအလုပ်ကဘာလို့ပြောတော့သဘာဝတရားကိုထိုးထွင်း၍သိမြင်တော်ဉာဏ်เนาะအဲ့ဒီထိုးထွင်း၍သိမြင်တော်ဉာဏ်ကိုဘာခေါ်တော့ဝိပဿနာဉာဏ်နော်အဲ့ဒီဝိပဿနာဉာဏ်ဆိုတာဟာအလိုလိုရတာမဟုတ်ဘူးဘာဖြစ်ရောဒီပညာများကိုသိယူမှဒီပညာများတက်မြောက်လာမှဒီသဘောတွေကိုသိဒီသဘောတွေကိုသိမှဒီသင်္ခါရဒုက္ခဤအဓိပ္ပာယ်ကိုထိုးထွင်း၍သိတယ်နော်ဒီသဘာဝတရားတွေကိုသိမှဝိပရိနာမဒုက္ခကိုထိုးတွင်ပြီတည်ရဲ့နော်အဲ့တော့အဲ့ဒီလိုထိုးတွင်ပြီးတော့တိတတ်တဲ့ဉာဏ်မျိုးကိုရပါမှာတဲ့ကျွန်တော်တို့တို့ဟာဘုရားရှင်ကသင်္လင်ပြတဲ့ဒုက္ခသစ္စာဆိုရက်ဒုက္ခအမှန်ဒီခန္ဓာဒီမှာရှိပါတယ်ဆိုတာသိနော်အဲ့တော့ဒီခန္ဓာကိုယ်ကြီးရဲ့အဖြစ်မှန်ကိုသိသိချာချာအမှန်အတိုင်းအရှိအတိုင်းသိဖို့အဲ့တော့အဲ့ဒီမှာတဲ့အပိုင်းချာနဲ့သိရမယ်ဟာကဒီခန္ဓာကိုယ်ကြီးတွင်အဟုတ်တကယ်ရှိနေသောကုဋ္ဌာတာများနော်အဲ့ဒီကုဋ္ဌာတာတွေဟာအခုကျွန်တော်တို့32ကုဋ္ဌာတာဝေဒနာမှာပါတဲ့အတိုင်းလေ့လာလို့ရပါ 哎，东镇那个他大队，第一百看呐，对嘛，好心你啦，我都把你都干那呢，快点睡下，因为第六年毕业，no，哎，毕业个吧，可能六百看他不认识他毕业，no，哎，六百看他不认识他毕业呢，快点睡下，比如我脑壳傻，比如先拉路线。手机的、那东西的、啥东西的、无人机的、无码系列、这些系列、这些也系列，记得把我的，我你看那个一啊，漏漏呢，啊，你个查查的，不方便哦，你查不会查的，喏，哎，你如果看那不认识的，人家说那个，也有几多，有一啊，这现在别个不要给他发的，个查查的，估计的估计过啊，那弄个呀嘞呗。那龙一龙岩片多，都一些板木，没有么那龙岩的，阿龙，阿里家的看那木吧，我看那木，阿龙，喏，那龙一龙，都都连连乌泱出样龙岩不溜溜的，所以阿龙，阿里阿龙说的好吧，可能丁卡拉，喏，阿里丁卡拉说的这这个龙岩，丁卡拉片我溜给你了，我看那里个溜给你了。哎，个他那里个嘞，这苦嘞，路路没呀，我阿龙把路个啦路，不方便哦，苦哦，苦，阿草蛮丢不要，路内路来巴达，哎咯，个他那里的苦哦，苦，阿草不用你来挖苦路，别死呀，喏，哎，别死呀哩，哪里来咯？你个嘞，你呢？阿草蛮丢，对个嘞，对，你呢？阿草蛮丢，哈拉个嘞，哈拉你呢？阿草蛮丢。哎，你有啊？超慢表你嘞，所以必须要的保留资料嘛，保留资料。如果看到必须要不一下，别人说了我是吧嘞？喏，就看到一是一百六，这苦念这苦，不枉苦你你呀嘞，龙阿弥呀。အဲ့ဒီလုပ်ငန်းနေအလုပ်တွေနော်ဒီအလုပ်တွေကိုပါခေါ်ရသင်္ခါရနော်အဲ့ဒီသင်္ခါရဆိုရင်အလုပ်တွေ ਨੇ ခန္ဓာကိုယ်ဤအစိတ်ပိုင်းတွေမယမနာလုပ်ကိုင်းနေရဆောင်ရွက်နေရတာပါနော်အဲ့ဒီလိုလုပ်ကိုင်းဆောင်ရွက်နေရတဲ့အလုပ်ကိုပါခေါ်ရသင်္ခါရအဲ့ဒီသင်္ခါရတွေကဘယ်လောက်များတော့လွန်စွာမြောက်များတဲ့အဲ့ဒီမြောက်များတဲ့သင်္ခါရအလုံးပဲခေါ်လို့သဗ္ဗေသင်္ခါရနော်အဲ့ဒီသဗ္ဗေသင်္ခါရဟာဘယ်နည်းနဲ့လုံနေရတာတော့ဖြစ်ခြင်းပြည့်ခြင်းတို့နဲ့သင်္ခါရလုံနံကိုလုံဆောင်နေရတယ်ဟုတ်ပြီနော်အဲ့ဒီအချက်ကိုပိုင်ပိုင်ခြားခြားမြင်မှသင်္ခါရဟာဘယ်နည်းနဲ့လုံနေရတာတော့ဖြစ်ခြင်းပြည့်ခြင်းနှင့်အလုံးလိုပါပါတယ်။ဒါကြောင့်မလို့ဘုရားပဲလို့ပြောလို့တပ်ပြီးသင်္ခါရအနိစ္စ။အဲ့တော့ဖြစ်ခြင်းနှင့်ပြည့်ခြင်းဟာပါတယ်နော်။မမြဲသောသဘောဟုတ်ကဲ့လား။အဲ့ဒီမမြဲသောသဘောနှင့်ပါလုံနေကြတာနော်။ရှင်ရေးလုံနေကြတာနော်။အဲ့ဒီသဘောလေးကိုသေးသေးချာချာနှလုံးသွင်းတတ်ဆင်ញင်တတ်မှာတဲ့။ဟုတ်ကဲ့လား။ဒါနဲ့ဆင်ញင်ရမှာနော်။ပညာဉာဏ်နဲ့ပါပညာတော့ထိုးတွင်၍သိမြင်သောပညာအဲ့ဒီပညာကိုပါခေါ်လို့ဝိပဿနာပညာဝိပဿနာပညာနဲ့ထိုးတွင်ပြီးတော့သင်ញင်လိုက်တဲ့အခါကျတော့ရှင်ရေးလို့ရတဲ့အလုအာလုံးဒီတဲ့နော်မြဲတယ်လို့မရှိဘူးသူကပါတယ်မမြဲတဲ့သဘောဖြစ်ခြင်းပြည့်ခြင်းသဘောနှင့်လုံနေရတာအမှန်ပဲဟုတ်ကဲ့လားအဲ့ဒါကြောင့်မလို့ပြောရအောင်သဗ္ဗေသင်္ခါရအနိစ္စအဲ့ဒါဟုတ်ဒီမဟုတ်ဒီဆိုတာကိုသိချင်အခုရှူထွေးရှူသွင်းရှူထုတ်လုံနေတဲ့အားလေးတို့လေလေအဲ့ဒီလေလေဟာတခါဝင်သွားပြီလို့ရှိရင်မြဲပြီးတော့ခန္ဓာကိုယ်တွေကပြန်မထွက်ရင်မဖြစ်ဘူးသေးသွားမှာဟုတ်ကဲ့လားသူဟာတစ်စက္ကန့်လောက်ကြာရင်မဖြစ်ဘူးပြန်ပြီးတော့ထွက်ရတယ်ထွက်ပြီးတော့မဝင်မဲနဲ့ရပ်နေလို့လည်းပဲမရဘူးပြန်ပြီးတော့အပြင်ဘက်ကလေအစ်စ်ကဝင်ရပြန်တယ်ဟုတ်ပါလားအဲ့ဒီသဘောဟာအမှန်တရားနော်အဲ့ဒီအမှန်တရားကိုကြည့်လိုက်ရင်အဲ့ဒီထဲမှာပါပါနေတာနော်အိဋ္ဌာလဘောပါတယ်နော် ရက်လူမရတဲ့သဘောနားလူမရတဲ့သဘောဟုတ်ပါလားအဲ့ဒီရက်လူမရနားလူမရတဲ့ဆိုတာဘယ်သူကပြင်ပြနေတာလို့ဝင်လေလေးနဲ့ထွက်လေလေးကရက်လူမရပါဘူးနားလူမရပါဘူးဘာလို့နေရတာလို့ရှင်ရေးလုတ်တယ်ဆိုတဲ့သင်္ခါရအလုတ်ဟာတဲ့နော်ဘာနဲ့လုတ်နေရတာလို့ဖြစ်ချင်းနဲ့လုတ်ရပါတယ်ပြီးတော့ပါတယ်လို့ဖြစ်ချင်းနဲ့လည်းလုတ်ရဖြစ်ချင်းဖြစ်ချင်းမပါပဲနဲ့သင်္ခါရအလုတ်ကိုလုတ်လို့မဖြစ်ဘူးဟုတ်ကဲ့လားအဲ့တော့အခုဝင်တာထွက်တာလေးကတော့ထင်ရှားသိပါတယ်နော်ဝင်သွားမှန်သိတယ်ထွက်သွားမှန်သိတယ်အဲ့ဒီမှာအခုဝင်သွားတဲ့လေတွေဟာဘယ်ရောက်သွားတာလဲခန္ဓာကိုယ်တစ်ခုလုံးမှာရှိနေတဲ့ကလစီဂရေတသိန်းကျော်ထိအောင်ဒီအောက်ဆီဂျင်တွေကရောက်ရတာနော်ရောက်သွားတာနဲ့တပြိုင်နက်သူတို့လှုပ်လှုပ်လိုက်တော့အောက်ဆီဂျင်ကပါဖြစ်သွားတယ်နော်ကာဗွန်ဒိုင်အောက်ဆိုက်တွေဖြစ်သွားပြီအဲ့တော့ဘယ်သူတွေပြတ်သွားတာလဲအောက်ဆီဂျင်တွေကပြတ်သွားပြီဘာတွေဖြစ်လာလဲကာဗွန်ဒိုင်အောက်ဆိုက်တွေဖြစ်လာတယ်အဲ့ဒီဖြစ်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်တွေယူလာပြီးတော့မလုပ်တာလဲဒီအဆုတ်ကနေပြီးတော့အပြင်သို့ရောက်အောင်ထုတ်ဖို့ထုတ်ပေးရတယ်မထုတ်လို့မရဘူးသူတို့ထွက်သွားပြီးဘယ်ကဝင်ရမှာလဲအောက်ဆီဂျင်တွေကဝင်ရတယ်အဲ့ဒီအောက်ဆီဂျင်တွေကအထဲမှာအလုပ်လုပ်ကြိုက်ပါလုပ်နေတာပြတ်သွားတယ်ဟုတ်ကဲ့လားကာဗွန်ဒိုင်အောက်ဆိုက်တွေထွက်လာအဲ့ဒီသဘောတွေကပါတယ်နော်ဖြစ်ချင်းနဲ့ပြချင်းนี่ဟုတ်အလုပ်လုပ်နေတာဘယ်လောက်များတော့ကတိတသိန်းကျော်သောကလစီတို့တွင်လိုအပ်သောအလုပ်များကိုအောက်ဆီဂျင်နဲ့ကာဗွန်ဒိုင်အောက်ဆိုက်တွေကလုပ်နေတာဟုတ်ပါလားဓာရီကိုမြင်မှဘာကိုသိတာလဲဖြစ်ချင်းပြက်ချင်းတို့ဒီအဟုတ်အလုပ်လုပ်နေတာဘာအလုပ်လုပ်နေတာလဲရှင်ရေးဆိုတဲ့သင်္ခါရလုပ်ငန်းကိုအဟုတ်အလုပ်လုပ်နေတာပါเนาะအဲ့တော့ဒီသဘောဒီသဘာဝတွေကိုတဲ့ကျွန်တော်တို့ပညာဉာဏ်နဲ့ဝိပဿနာဉာဏ်နဲ့ဆင်ခြင်လိုက်စဉ်းစားလိုက်တဲ့အခါကျမှဩဒီခန္ဓာဟာเนาะဒီယူပက်ခန္ဓာဟာဘယ်နေရာမှမှပါတယ်ဒုက္ခဆင်းရဲမှလွတ်သောအစိတ်အပိုင်းမရှိဘူးเนาะအသေးဆုံးဖြစ်တယ်ပါလေတို့ကလစီလေးတွေကလစီလေးတွေတစ်ခုစီတစ်ခုစီမှာကိုကဘာတွေလုပ်နေရတာလဲဖြစ်ချင်းလဲလုပ်နေရတယ်ပြီးတော့ပါတယ်နော်ပြက်ချင်းလဲလုပ်နေရဖြစ်ချင်းပြက်ချင်းရှိနေတဲ့နေရာတိုင်းမှာပါရှိနေတာနော်ဒုက္ခရှိနေတယ်ဟုတ်ကဲ့အဲ့ဒီတော့ဒုက္ခတွေဟာဒီကလစီနယ်ကနေပြန်တွေ့ရင်ဘယ်လောက်ရှိရဂရေတသိန်းကျော်လို့ပြောလို့ရဟုတ်လားအဲ့ဒီဂရေတသိန်းကျော်နဲ့ဖွဲ့စည်းထားတဲ့ယူဘက်ခန္ဓာကြီးကဘာဘယ်လိုခန္ဓာကြီးလဲဒုက္ခဒုံဒုက္ခခဲကြီးပါလားလို့ဉာဏ်ပညာရှိသောပုဂ္ဂိုလ်များဝိပဿနာဉာဏ်အမြင်တန်တဲ့ပုဂ္ဂိုလ်များမြင်ပါတယ်သိပါတယ်နော်အဲ့ဒီလိုသိတာဟာပါတယ်အမှန်ကိုသိသောအတိအဲ့ဒါဘာကိုသိတာလဲဒုက္ခဤအမှန်ကိုသိသောအတိဟုတ်ပါလားအဲ့တော့အဲ့ဒီဒုက္ခသစ္စာလို့ဆိုတဲ့အမှန်ကိုသိသည်နှင့်တပြိုင်နက်ဒီယောဂီရဲ့ဉာဏ်မှာဒီဒုက္ခတုံဒုက္ခကြီးရဲ့မှာဆက်၍ရှင်းနေရခြင်းသည်ဉာဏ်ဝေကိုလည်းကောင်းပါလေ၊ကြောက်เสียလည်းကောင်းပါလေ၊ဘေးရန်လည်းကြီးပါလေ။ဟုတ်ပါလား။အဲ့ဒီသဘောတွေကိုသိလာပြီဆိုရင်ကျွန်တော်တို့တို့တို့ဟာတဲ့အခုဆရာတော်ကြီးဟောပြတော့တရားတော်ဆရာဆရာတော်ကြီးကိုယ်တိုင်ပူဇော်တဲ့ဒီမဟာတရဏဂုံတော်ကြီးရဲ့မှာပါတယ်နော်ဒုက္ခသစ္စာပရိဝေဒပရိညာတံနော်အမှန်ဖြစ်သောဆင်းရဲကိုထိုးတွင်၍ပြင်းမြင်သည့်တိုင်အောင်ဆရာကြီးတော်များယူဆ၍ဖျားရှင်ကိုပူဇော်ကြောပါတယ်ဖျားတရားတော်ကိုပူဇော်ကြောပါတယ်ဖျားတန်ဃာတော်ကိုလည်းပူဇော်ကြောပါတယ်ဆရာဆိုပြီးတော့မဟာတရဏဂုံတော်ကြီးเนี่ยပူဇော်တာเนาะဒါဟာမြတ်စွာဘုရားရှင်ကြီးနည်းနည်းသောသိမ်မွေ့သောဉာဏ်တော်များကိုကျွန်တော်တို့ပူဇော်ကြောခြင်းဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့ဓမ္မမိတ်ဆွေများအားလုံးဘုရားရှင်ကြီးဂုံတော်ကျေးဇူးတော်များကိုနှလုံးသွင်း၍မြင်သောတရားမြတ်သောတရားများကိုတိုးတက်စီတဲ့တိုးတက်အောင်အားထုတ်နိုင်ကြသောပုဂ္ဂိုလ်သူများဖြစ်ကြပါစေ။သာဓုသာဓုသာဓုဘုရားသာသနာစီရန်တိတ်တုဘုရားသာသနာစီရန်တိတ်တု Sadhanam 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 Sadhanam